သတင်းရသားဖော်ပြမှုကြောင့်ဖန်စီတရားဆွဲဆိုခံထားရတဲ့ဘိုင်မွန်တက်နေသတင်းချာနေကအက်ဒီတာတအုပ်ကိုဒီကနေ့တရားရုံးထုတ်စင်မှာပြန်လွှတ်ပေးပြီးကျန်တဲ့ဒီဂျာနယ်တာဝန်ရှိသူ၅ဦးကိုလည်းပြစ်ဒဏ်သက်သာတဲ့ပုံမှားတွေပြောင်းလဲပြီးတရားဆွဲဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်မြန်မာစာနယ်ဇင်းကောင်စီယာယီနဲ့သမရဦးသိန်းစိန်တို့တွေ့ဆုံဆွေးနွေးမှုနောက်ပိုင်းအာနာပိုင်တွေဘက်ကသတင်းမီဒီယာအပေါ်တင်းတင်းမာမာကင်တွယ်နေတာတွေကိုရော့ကျလာတာလို့လည်းရှုမြင်ချက်တွေရှိနေပါတယ်။မတ်သိန်းဒီထိုက်ကပြောပြမှာပါရှင
်။ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားပြအစိုးရအဖြစ်တင်မြောက်ချောင်းဒီမိုကရေစီအရေးစင်ဆက်မပြတ်လှုပ်ရှားမှုအင်အားစု MCDF ရဲ့ကြီးညာချက်တစ်ခုကိုသတင်းရေးသားဖော်ပြခဲ့မှုနဲ့အပတ်စဉ်ထုတ်ပိုင်းမွန်းတဲနေသတင်းဂျာနယ်ရဲ့ထုတ်ဝေသူအယ်ဒီတာနဲ့သတင်းတောက်စုစုပေါင်း6ဦးတို့ကိုအစိုးရကဇူလိုင်လအတွင်းကဖမ်းဆီးခဲ့တာပါဒီကနေ့ဗဘဲတန်းတရားရုံးမှာရုံးထုတ်တာမှာတော့ဖမ်းဆီးထားသူတွေတဲကအယ်ဒီတာကိုရဲမြအောင်ကိုပြန်လွှတ်ပေးလိုက်ပါတယ်ကျန်းတဲ့၅ဦးကိုတော့အရင်အများပြည်သူအထိတ်တလန့်ဖြစ်အောင်ကြံရွယ်မှုပြည်ထောင်စုလုံခြုံရေးနဲ့ငြိမ်ဝှက်ပြည်ပြမှုပြန်လည်ထူထောင်ရေးကိုထိခိုက်စေရန်ကြံရွယ်မှုနဲ့အရေးပေါ်အဲ့ဥပဒေပုံမှ၅ခါကြီးပုံမှ၅ညတို့နဲ့တရားဆွဲဆိုထားတာကနေပြည်ထံတက်တာတဲ့ပုံမှတွေနဲ့ပြောင်းလဲဆွဲဆိုခဲ့တယ်လို့တရားဆွဲဆိုခံထားရသူတို့ရဲ့ရှင်နေကြီးဦးရောဘတ်ဆောင်ကပြောပါတယ
်။ရဲတရင်တပ်ဖွဲ့ကရေမှုဦးတွင်းသိန်းရနေပြီးတော့တေလိုလုပ်ပြီးတော့ဒီနေ့တော့ပုံမှန်ပြောင်းပြီးတော့ပုံမှန်ပြင်းထန်ဦးတွေပုံမှန်9ခါခွင်းနဲ့မြင်းဆောင်34နဲ့တရားဆွဲဆိုတင်ဖို့ပါတယ်။အစရမန်ယူတော့1950ပြည့်နှစ်အရေးပေါ်စီမံမှုအဦးတွေပုံမှန်9ခါကြီးနဲ့ညအရာယူပါတယ်။ဒါပေမဲ့လက်တွေ့ပြတ်သွားသူတင်ပို့တဲ့အခါမှာရန်ကုန်တိုင်းဥရိချုပ်ရုံးကနေပြီးတော့အကြံပြုချက်အရာပုံမှန်ကပြောင်းသွားတာလား။အဲရော့သွားတာပေါ့ဗျာ။ပရမတ်ဖြစ်တဲ့အခါတော့ဘောတောင်းတန်း14နှစ်တိုက်တာ။14နှစ်တိုက်တဲ့ဖြစ်တဲ့အနေပြီးတော့မှအခုတော့အများဆုံးတောင်းတန်းနှစ်နှစ်ပဲတိုက်တဲ့ဖြစ်တဲ့အောင်ပြောင်းသွားတာ။ဆိုတော့ဒါကတော့ကောင်းတဲ့လက္ခဏာပဲပေါ့နော်။
ဒီအပိုင်းတွေအတွင်းသတင်းသမားတွေကိုဖန်ဆီးတရားဆွဲဆိုမှုတွေထောင်ဒဏ်နှစ်ရှည်ချမှတ်နေတဲ့အခြေအနေတွေခက်ဆိတ်ဆိတ်ဖြစ်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့မြန်မာစာနယ်ဇင်းကောင်စီယာယီနဲ့သမရဦးသိန်းစိန်တို့နေပြည်တော်မှာမီဒီယာအရေးဆွေးနွေးခဲ့ကြပါတယ်။ဒီလိုတွေ့ဆုံပြီးရပ်ပိုင်းအကြာမှာပဲအခုဘိုင်မွန်းတက်နေသတင်းချာနယ်ကဖန်ဆီးခံရသူတွေကိုအခုလိုတက်တာတဲ့ပုံမှန်တွေနဲ့ပြောင်းလဲတရားဆွဲဆိုခဲ့တာဟာဆက်နွယ်မှုရှိမယ်လို့ယူဆတဲ့အကြောင်းမြန်မာစာနယ်ဇင်းကောင်စီယာယီကဦးရဲမင်းဦးကပြောပါတယ်။
ဘာလည်းကောင်စီဘက်ကလည်းဟိုတင်ပြတယ်ပေါ့နော်တင်ပြတယ်ဆိုတာဒီတရားဥပဒေကြောင်းအရာဆောင်ရွက်ရတဲ့ကိစ္စတွေမှာဒီဟိုတချို့ဟိုနဲ့နာမှုမရှိအောင်နောက်တစ်ခုကဒီအုပ်ချုပ်ရေးမှန်နိုင်တဲ့ဒီစရုပ်ထမှန်နိုင်ကြမှာပေါ့နော်ပို့ပြီးတော့နားလည်မှုတွေပျောက်ပြီးတော့အတင်းမာမှုတွေပိုများလာတာမျိုးမဖြစ်အောင်အဲ့တော့ဆောင်ရွက်လို့ရတာတွေပေါ့နော်လောက်ပိုင်းဝင်နေရနေပြီးတော့ဥပဒေကြောင်းအရဆောင်ရွက်ပေးပြီးမှာပဲဆိုပြီးတော့မြေတားရက်ခံမယ်ပေါ့ကွာတင်ပြခဲ့တာပေါ့ဟု
တ်ဆို
တော့အခုအဲ့ဒီပုံမှာမူတည်ပြီးတော့ okay ဒါဆိုရင်လည်းဒီဟိုဥပဒေမူပေါင်းပေါ့နော်ဒီ frame တွေထဲကနေပဲလွတ်လွတ်ရတာတွေကိုအကောင်းဆုံးဖြစ်အောင်ဆောင်ရွက်သွားမယ်ပေါ့နော်ဆိုလို့ဆိုအဲအဲ့ဒါနဲ့နည်းနည်းတက်ဆိုင်မှုတော့ရှိနိုင်တယ်လို့ထင်တယ်ကွာ
အပတ်စဉ်ထုတ်ဘိုင်မွန်းတက်နေဂျာနေရဲ့ထုတ်ဝေသူဥယင်မင်းထွန်းဦးကျော်မင်းခိုင်သတင်းသမားတွေဖြစ်ကြတဲ့ဦးဝင်းတင်ဦးသူရအောင်နဲ့ကိုကျော်စောဟိန်းတို့ကိုတော့လာမယ့်ဩဂုတ်လ14ရက်နေ့မှာပြောင်းလဲတရားဆွဲဆိုထားတဲ့ပုံမှ905ခါခွေနိုင်ငံတော်ကိုအကြီးညိုပြက်စီမှုနဲ့ဆက်လက်တရားရင်ဆိုင်ရဖို့ရှိနေပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ဒီနှစ်အတွင်းမှာသတင်းရယူဖို့ကြိုးစားမှုသတင်းရေးသားဖော်ပြမှုတွေနဲ့သတင်းသမားတွေကိုဖမ်းဆီးတရားဆွဲဆိုမှုတွေထောင်ဒဏ်ချမှတ်မှုတွေကြောင့်မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ချက်တွေအပေါ်မှာနိုင်ငံတကာရဲ့ဝေဖန်မှုတွေရှိခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြန်မာမီဒီယာဖိနှိပ်မှုအပါအဝင်ပြုပြင်ပြောင်းလဲရေးနှေးကွေးမှုတွေကြောင့်အမေရိကန်ပြည်ထောင်စုဘက်ကစဉ်းစားထားတဲ့မြန်မာအပေါ်နောက်ထပ်လိုက်လျောဖြေလျှော့ဖို့ကိစ္စတွေကိုရပ်ဆိုင်းထားဖို့မကြာခင်မြန်မာနိုင်ငံကိုသွားမဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကိုလွှတ်တော်အမှတ်တွေကလည်းတိုက်တွန်းထားပါရဲ့ရှင်။